ီတစ်ပတ်တော့ဒေမှုဖြစ်ချင်သူတွေအင်ဂျင်နီယာလုပ်ချင်သူတွေအားချစေမယ့် Udream Global အဖွဲ့ကြီးရဲ့ Cape to Cairo အစီအစဉ်အကြောင်းကိုပြောပြပေးပါမယ်။ဒီဖွဲ့တွေကဆယ်ကျော်သက်ကျောင်းသားကလေးတွေဟာတောင်အာဖရိကတိုက်တောင်ဘက်အစွန်းကနေမြောက်ဘက်အစွန်းကိုကိုယ်တိုင်ဆောက်တဲ့လေယာဉ်နဲ့ကိုယ်တိုင်မောင်းပြီးကျော်ဖြတ်ဖို့အတွက်ကြိုးစားကြတဲ့အကြောင်းပါ။တောင်အာဖရိကနိုင်ငံမှာ Udream Global လို့ခေါ်တဲ့ NGO အဖွဲ့လေးတစ်ဖွဲ့ရှိပါတယ်။ဒီအဖွဲ့ကိုထူထောင်သူကအသက်18နှစ်အရွယ် Megan Warner ပါ။သူ့ရဲ့အဖွဲ့မှာဆယ်ကျော်သက်အရွယ်ကျောင်းသားကျောင်းသူက20ပါပါတယ်။သူတို့နေထိုင်ရာတောင်အာဖရိကနိုင်ငံ Cape Town ကနေအာဖရိကတိုက်မြောက်ပိုင်း Egypt နိုင်ငံ Cairo မြို့တော်ထိအသွားအပြန်လေယာဉ်ပြန်သန်းမဲ့ Cape to Cairo အစီအစဉ်ကိုဆွဲခဲ့ပါတယ်။ဒီလိုအာဖရိကတိုက်ကိုဖျက်ပြီးပြန်သန်းဖို့အကြံ
I was too lazy to study biology, and then my imagination started going. And then I was like, "Okay, let's start with
Africa." ဘာလို့ရင်ကောင်းမလဲလို့ကောင်းမလဲလို့လိုက်စဉ်းစားရင်ကပဲဟုတ်ပြီ။အာဖရိကတိုက်ပေါ်ဖြတ်ပြီးလေနဲ့ပြန်ရင်ကောင်းမလားပေါ့နော
်။ဒီအတွေးကိုသူကလက်တွေ့အကောင့်ထဲပေါ်ဖို့အတွက်စ조사ခဲ့တာပါ။သူရဲ့ Udream Global အဖွဲ့တဲ့ဝင်ကျင်သူတွေဝင်နိုင်ပြီလို့ကြေညာလိုက်တော့ရှောက်လွာလာတင်တဲ့သူကတထောင်ကျော်ရှိနေပြီဒီထဲကမှသူကအဖွဲသား20ကိုရွေးခဲ့တာပါအခုလိုလင်းပြန်မောင်းဖို့အတွက်ကြံစည်နေပေမဲ့မိခင်မှာကားလိုင်စင်တော့မရှိသေးပါဘူးအခုတော့သူပါဝင်အဖွဲသား6ယောက်မှလင်းမောင်းလိုင်စင်ရပါပြီသူတို့ဟာသူတို့ဆောက်ထားတဲ့ငွေရောင် Sling 4 လင်းလေးကိုအလှည့်နဲ့မောင်းပါပါဒီလင်းမောင်းလိုင်စင်ရဖို့အတွက်လွယ်တော့မလွယ်လှပါဘူးဘွဲတစ်ခုယူဖို့အတွက်စူးစားတယ်လို့စူးစားခဲ့ရတာပါအခုတော့ဂျုံလာလေမှာပဲဒီခီးစင်ကိုစတင်နိုင်တာဖြစ်ပါတယ်။သူတို့ဟာ Cape Town ကနေ Cairo ထိပြန်တဲ့အခါမှာလမ်းမှာဝင်ပြီးနားမယ့်နိုင်ငံက17နိုင်ငံရှိပါတယ်။အခုလိုဆယ်ကျော်သက်တွေလေကြောင်းခီးစင်အတွက်မဖြစ်နိုင်ဘူးလို့တွက်နေကြပေမဲ့ဖြစ်လာခဲ့တာမို့တခြားသူ့လိုလူငယ်တွေအားကြလာစေချင်တယ်လို့လည်းမီဂန်ကပြောပါတယ်။
If you're a teenager and you already built a plane, you can say to yourself, well, I built a plane when I was a teenager. What else can I do?
ကဲလို့ကိုယ်တိုင်ကဆယ်ကျော်သက်တယောက်လည်းဖြစ်မယ်။လေယာဉ်ပြန်တဆင်းကိုလည်းစောက်ခဲ့မယ်ဆိုရင်ကိုကိုကူပြန်ပြောလို့ရတယ်။ကဲငါဟာဆယ်ကျော်သက်ဘဝမှာပဲလေယာဉ်တဆင်းလဲစောက်ပြီးနောက်ဘာလုပ်နိုင်သေးလဲပေါ့နော်။ဒါတိမကသေးဘူး။ဆယ်ကျော်သက်တွေကအာဖရိကတိုက်ကိုဖြတ်ပြီးပြန်ပြနိုင်တယ်ဆိုတာကသူများထက်ထူးနေတာမို့တကယ်ပဲအားကျစရာပါ။
သူရဲ့အဖွဲ့သားအယောက်20ဟာတောင်အာဖရိကနိုင်ငံထုတ် Sling 4 အမျိုးအစားလေယာဉ်အစိတ်ပိုင်းတွေကိုဝယ်ပြီးကိုယ်တိုင်တပ်ဆင်ကြပါတယ်။လေယာဉ်အစိတ်ပိုင်းငယ်ပေါင်းကထောင်နဲ့ချီရှိတာပါ။ဒီဆယ်ကျော်သက်ကလေးတွေဟာအခုသတင်းသုံးပတ်အတွင်းမှာပဲလေယာဉ်တစ်စင်းကိုတိစောက်နိုင်ခဲ့ပါတယ်။လေယာဉ် engine နဲ့လေကြောင်းဆိုင်ရာ secretary တွေကိုကျွမ်းကျင်သူတွေကကြီးကျက်တပ်ဆင်ပေးကြပေမဲ့လေယာဉ်တစ်စင်းဖြစ်လာအောင်ကတော့သူတို့လေးတွေပဲလုပ်ခဲ့တာပါ။အခုလိုလေယာဉ်တိစောက်ခဲ့တဲ့အထက်မှာအသက်15နှစ်ရွယ် Agnes Shamila လည်းပါပါလေပထမတော့သူတို့ဒီလိုအာဖရိကတိုက်ကိုဖျက်ပြီးတော့ပြန်ဖို့လင်းတိဆောက်မယ်ဆိုတော့ကိုလူကြီးတွေကမယုံကြပါဘူးတဲ့အခုတော့သူ့အတွက်တိတ်ကိုဂုံယူနေပါပြီတဲ့ဒါအပြင်လင်းကိုယ်တည်းတက်ဆင်ရမှာရောလင်းတီတီငင်းငင်းမောင်းနိုင်ဖို့အတောင်ပံတွေတက်ဆင်ဖို့ဒါတွေကိုတာဝန်တွေယူပြီးကူညီခဲ့တဲ့ဆလင်းမကသူတို့လင်းအတွက်သူ့မှာယုံကြည်မှုအပြည့်ရှိတယ်လို့ပြောပါတယ်
I know for a fact that my team did their best, their absolute best, and I'm very confident that this airplane will make it.
ကျမတို့အကောင်တကအကောင်ဆုံးလုပ်ကြရဲဆိုတာကျမသိပါတယ်။ဒါကြောင့်လဲဒီလေယာဉ်ကလေးကကိုင်ရိုအထိအသွားပြန်ကောင်းကောင်းမောင်းနိုင်မယ်ဆိုတာကိုကျမယုံပါတယ်
။သူတို့ဟာသူတို့ရဲ့လေယာဉ်ကိုတောင်အာဖရိကနိုင်ငံ Johannesburg ကနေ Cape Town အထိအစမ်းပြန်သန်းကြည့်ခဲ့တာဖြစ်ပြီးကောင်းကောင်းပြန်သန်းနိုင်တာကိုတွေ့ခဲ့ရပါတယ်။လင်းမောင်းမဲ့ချက်ဟုတ်တဲ့ကတယောက်ဖြစ်တဲ့လက်ရှဲကိုနိုအာရှန်ကတော့သူ့ရဲ့အောင်မြင်မှုအတွက်တိတ်ကိုပြောနေတာပ
ါ We built that that's our baby seeing that now it's no longer like about
ဒီလေလေးကကျမတို့စောက်ထားတာလေကျမတို့ရဲ့ကလေးလေးပါအခုတော့လေရင်လုပ်ငန်းမှာလူကြီးတွေပဲလုပ်နိုင်တယ်လို့ပြောလို့မရတော့ပါဘူးကျမတို့လူငယ်တွေလည်းဒီလို project တွေမှာဝင်လုပ်နိုင်ပြီလေဒီလိုလုံနိုင်တာကြောင့်ပဲလင်းရင်လုပ်ငန်းမှာတကယ်ဝင်လုလာခြင်းတဲ့သူတွေအများကြီးရှိလာတော့မယ်လို့ထင်ပါတယ
်။လင်းရင်ဆောက်တာကနေကိုယ်တိုင်မောင်းရတဲ့အတွက်သူကိုယ်တိုင်အရင်ကတည်းပို့ပြီးတော့လင်းရင်လုပ်ငန်းကိုစိတ်ဝင်စားလာတယ်လို့ပြောပါတယ်။ Udream Global ကိုတည်ထောင်ခဲ့တဲ့မိခင်ရဲ့မိဘနှစ်ဦးစလုံးဟာလင်းရင်လုပ်ငန်းမှာအလုပ်လုပ်ကြပါတယ်။သူ့ဖခင် Dashwana ကပုဂ္ဂလိကလင်းရင်တွေမောင်းတဲ့လင်းမှုတယောက်ပါ။ slang for lane ကိုဆင်ဖို့ပုံမှန်အတိုင်းဆိုအလုတ်သမားတယောက်နိုင်3000လောက်ဖို့လိုတာဖြစ်ပြီးဒီဆယ်ကျော်သက်တွေကသတင်း3ဘတ်တွင်တက်နိုင်တယ်လို့ပြောပါတယ်သူကသူသမီးမိခင်မောင်းမဲ့လင်းကိုစောင့်ကြည့်ဖို့နောက်လင်းစင်းနဲ့လိုက်ပြီးပြန်တမ်းမယ်လို့လည်းပြောပါတယ
် The plan is crazy enough it doesn't need to be that crazy that my daughter must fly across Africa by herself so I thought no I'll go and take
Africa တိုက်ကိုဒီဘက်ထိတ်ကနေဟိုဘက်ထိတ်အထိဖြတ်ပြီးလင်းမောင်းမဲ့သူကကျွန်တော်သမီးဖြစ်နေလို့စိတ်လှုပ်ရှားရတာထက်ဒီလိုပြန်မယ်ဆိုတဲ့အစီအစဉ်ကိုကမယုံနိုင်စရာပါဒါကြောင့်သမီး okay ရဲ့လားလို့ကျွန်တော်ကိုယ်တိုင်လိုက်ပြီးကြည့်မှာပါကျွန်တော်ကသူ့ထက်ပိုပြီးအတွေ့အကြုံရှိတော့သူတို့ဆုံးဖြတ်ချက်တွေမှန်မှန်ကန်ကန်ချနိုင်အောင်လိုက်ပြီးအကူအညီပေးမှာပါအ
ာဖရိကတိုက်ကိုဖြတ်ပြန်မဲ့ចောင်းသားလင်းကိုဆောင်းဆောင်မဲ့လင်းပေါ်မှာမိခင်ရဲ့ဖခင်နဲ့သူလိုက်ပြီးတော့ပြန်မဲ့သူနောက်တစ်ယောက်ကတော့ U Dream Global Project ရဲ့ Director လည်းဖြစ်ចောင်းသားရဲ့နှီးပြလည်းဖြစ်တဲ့လင်းမှု Warner Fronoman ဖြစ်ပါတယ်တနေရာထဲမှာအချိန်ကြာကြီးထိုင်နေရတဲ့လင်းမောင်းသူတွေဟာပင်မနှွမ်းနေပြီးအာယုံမဆိုင်နိုင်မဲ့ဖြစ်လာလေရှိတာကြောင့်အထူးသတိထားဖို့လိုတယ်လို့ပြောပါတယ်
Obviously fatigue plays a big role that we need to manage with the students so that we can make sure that they are always awake that they're always sharp
သူတို့ပြန်ပန်းပြီးအာရုံမဆိုင်နိုင်ပဲဖြစ်လို့ရှိတာကြောင့်ကျောင်းသားတွေဒီလိုမဖြစ်အောင်ကျွန်တော်တို့စီစဉ်ပေးဖို့လိုပါတယ်ဒါမှသူတို့လေးတွေအမြဲတက်ကြွလမ်းဆန်းနေပြီးဆုံးဖြတ်ချက်တွေလည်းမှန်မှန်ကန်ကန်ချနိုင်မှာပါဒါဟာသူတို့ရဲ့လောက်ကင်နန်စွမ်းကိုပိုလာစေမှာပ
ါ You Dream Global အဖွဲ့ဟာ Cape Town ကနေ Cairo Cairo ကနေ Cape Town အတော့ပြန်မိုင်9500လောက်လင်းမောင်းနေမှာပါသူတို့ရဲ့လင်းဟာ6နာရီခွဲလောက်တောက်လျှောက်ပြန်တက်နိုင်တာပါသူတို့ပထမဆုံးရန်နာမယ်နေရာကနမီးဘီယားကန်ယူရန်မြို့ကလေးဖြစ်တဲ့လူတရက်စ်ပါအီဂျစ်ကိုမရောက်ခင်ဇင်ဘာဘွေမာလာဝီတန်ဇေးနီးယားကင်ညာအက်သီယိုးပီးယားနဲ့အီရီထရီးယားနိုင်ငံတွေကိုဝင်มาဖြစ်ပါတယ်အပြန်လမ်းမှာတော့ယူဂန်ဒါရဝန္ဒါဇမ်ဘီယားနဲ့ဘော့ချဝါနာနိုင်ငံတွေကိုဝင်ဖို့စီစဉ်ထားတယ်ဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်။